'cause it only serves to make me more determined to achieve my final goal.
This decade has to be a 50-50 decade.
ဒီဟိဟာကျမအခုရေး50စီစတူရတဲ့ရာစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ပွဲလွန်လေးပြီဖြစ်တဲ့နယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဘယ်လာအက်ဘ်ဆစ်ပဲဖြစ်ပါလေမြို့သမီးရေလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှဘယ်လာအက်ဘ်ဆစ်ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်26ရက်နေ့ကို Women's Equality Day မြို့သမီးများတန်းတူခွင့်ရေးနေ့ဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါလေဩဂုတ်26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ်ဆနကယ်ဖောစီကမ္ဘာပေါ်မှာပထမဦးဆုံးမြို့သမီးအခွင့်ရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ်းအမှတ်နေ့ကြောင့်လည်းဖြစ်ပါလေ1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့သမီးများအခွင့်ရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူဘယ်လာအက်ဘ်ဆစ်ဟာရှီနီတူနိုင်ငံရေးသမားတူလည်းဖြစ်ပါလေသူအနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါလေအထက်လွှတ်တော်မှဥယျာဉ်တရားအနည်းအမျိုးသမီးဥယျာဉ်ရာကောဘယ်လောက်ရှိပါလဲဆိုတာကိုဘယ်လက်အက်ဘ်ဆစ်ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators
အထက်လွှတ်တော်မှတရားအနည်းအမျိုးသမီးအူးမှရှိပါဘူးဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးတစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ဘယ်လက်အက်ဘ်ဆစ်ကပြောသွားတာဖြစ်ပါတယ်အခုလက်ရှိမှာတော့အမေရိကန်ထက်လွှတ်တော်မှာအမျိုးသမီးအမတ်22ဦးရှိပြီးအောက်လွှတ်တော်မှာတော့အမျိုးသမီးအမတ်84ဦးရှိလာပြီးဖြစ်ပါတယ်အောက်လွှတ်တော်အမတ်ဘယ်လက်အက်ဘ်ဆစ်ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုပ်ဆောင်ခဲ့ရမှာတတိရှိရှိအပေါင်းအရင်တန်တန်နဲ့ပြောကြားခဲ့တာတွေနဲ့အမတ်တရတွေအများကြီးရှိပါလေတခုကတော့
A woman's movement is a movement of all women and fundamental
မြို့သမီးလှုပ်ရှားမှုဟာအမျိုးသမီးအလုံးကိုကုစားပြုတာဖြစ်ပါလေမြို့သမီးလှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတီးထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြစ်ရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ကျမတို့ရဲ့မျက်မှောက်ကာလအတွက်တောင်မဟုတ်ပါဘူး။အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒီကနေ့ကျမတို့စူဝေးတာဟာအနာဂတ်ဘဝရှိရေးအတွက်ဖြစ်ပါလေ။ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့တာသမီတွေတာသမီတွေရဲ့အတိုင်းအဝန်းတွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါလေ။ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါလေလို့ဘယ်လက်အက်ဘ်ဆစ်ကမြို့သမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေအထားတွေကိုဖော်ဆောင်သွားခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာဘယ်လက်အက်ဘ်ဆစ်တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လေကြားမှဒန်းတူအခွင့်ရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီးဖြစ်ပါတယ်။အမေရိကန်မှာအမျိုးသမီးဒန်းတူအခွင့်ရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့သမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NUHB လို့ထုတ်ောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမှတ်တည်သူပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ်
။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့ မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်သနီကအလစ်စဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်အလစ်စဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲMiss McGregor.
The major personality at Seneca Falls was a woman.
Seneca Falls, a myo tamin nya dan du akwin yin yashi mu san ya ni la ga ma, adika swan saung ga de pauku ga ro Elizabeth Cady Stanton phit par de. Tu ga ro Seneca Falls chin nya saran chi ko yee swae ga de phit pi, ai chin nya saran chi ma tu ga American Pioneer အနေနဲ့ English Colony လက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ်ခြေတော့ပေါ်ကိုရက်တီလိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့အမျိုးသမီးအကျိုးတော်ဆောင်ရွက်ရေးချိုးဖောက်မှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့သူများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့မြို့သူများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သူများအခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာတန်းတူအခွေကြီးညာစာရန်ကြီးကို Seneca Falls ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with
ဒီမှန်ရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆက်ရှိနဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ညာစာရန်ကြီးမှဝေဖန်ထားပါတယ်။
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊နေရာပိုင်ဆိုင်ခွင့်တွေ၊လစာဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝန်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေအကြောင်းကို
He has monopolized nearly all the profitable employments, and from those she is permitted.
မြတ်စွန်းကြီးမမေအလားလာရှိတဲ့အလုပ်ကိုင်းတွေအလုံးကြီးပါကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ညာစာရန်ကြီးမှထောက်ပြထားပါတယ်။ဒါကြောင့်မို့လဲမျိုးသမီးတရားလုံးကမချေနှက်ကြဘူးလို့လေညာစာရန်ကြီးမှထောက်ပြထားပါတယ်။
Now, in view of this entire disfranchisement of one half the people of this country, we insist that they...
ခုလိုမတရားတဲ့ဥပဒေတွေ၊ဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ဖက်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေ၊ခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့Seneca Falls တင်ရစာရန်ကြီးမှာဖော်ပြထားပါအကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me Cause it only serves to make me More determined to achieve my